Welcome to the Voice of America in Burmese.
ဒီနေ့ညကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြကြပါစေခင်ဗျာ။ VOA American တိုင်းရဲ့မေလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေသိဆုံးတာလည်း800ကျော်သွားပါပြီ။အဲ့အတွက်ကျွန်တော်တို့ကဒီစစ်ကြံပဲအုပ်စုကိုတက်တက်တားဆန့်ကျင်ပြီးတော့ဒီစကြမဲ့အုပ်စုကိုပေါ့နိုင်ငံတကာကအတိအမှန်မပြုဖို့နဲ့
မြန်မာနိုင်ငံကဆက်အာဏာသိမ်းမှုပေါ်အမေရိကန်အပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့စနေနေ့လှုပ်ရှားမှုတွေအကြောင်းနားဆင်ရမှာဖြစ်တယ်လို့နိုင်ငံရေးပြဿနာတွေကြုံနေရချိန်မြန်မာနိုင်ငံမှာကာယယောဂအာဏာရေးကိုလည်းစိုးရိမ်နေရတဲ့သတင်းဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်လူမှုရေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံလာနေရတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ပြပေးနေတဲ့ဒုအတန်အစီအစဉ်နဲ့အတူစနေညစကပိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးတိုက်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပြစ်မှတ်ထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပြစ်မှတ်ထားလာနေတာတွေ့ရကြောင်းတောက်ကြနေကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။လက်ရှိမှာတန်ယုံတချို့ရှိမှာအတားအဆီးတွေတိုးချထားပြီးရဲနဲ့စစ်တပ်ရှိရာနေရာအများအပြားမှာလည်းတဲအိတ်တွေချထားတာတွေ့ရကြောင်းနဲ့ဖောက်ခွဲသူတွေကရဲနဲ့စစ်တပ်ရှိရာနေရာနားမှာဖြစ်စေကားနဲ့ဖြတ်သွားရင်ဖြစ်စေဖောက်ခွဲပစ္စည်းတွေနဲ့ပစ်ပြီးတိုက်ခိုက်နေတယ်လို့ရဲနဲ့စစ်တပ်ကလည်းဒီရင်တွေကိုပြစ်ခတ်နေတာတွေ့ရတဲ့အတွက်အမေရိကန်နိုင်ငံသားတွေရန်ကုန်မှာတွားလာတဲ့အခါမှာအမြဲတစေသတိထားဖို့အမေရိကန်တန်ယုံကသတိပေးလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအန္တရာယ်ရှိနိုင်တဲ့အဆင့်၃ဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။ပါရမီလန်း၊ဖြီလန်း၊ကဘာရီလန်း၊ဟဲလ်ပင်လန်း၊ကန်ဟိတာလန်းနဲ့နတ်မောက်လန်းအပါအဝင်လမ်းကြောင်းတချို့ဟာအန္တရာယ်ရှိပေမဲ့တိတ်မများတဲ့အဆင့်မှာရှိနေပြီးစံကြောင်အလုံးနဲ့လမ်းမတော်အပါဝင်မြို့နယ်တချို့မှာတိုက်ခိုက်မှုတွေကိုပိုးပြီးတွေ့ရတဲ့အတွက်အန္တရာယ်အလေအလတ်ရှိတဲ့အဆင့်သတ်မှတ်ထားတယ်လို့ဆိုပါတယ်။အန္တရာယ်အကြီးဆုံးနေရာတွေကတော့မာရှယ်လောထုတ်ပြန်ထားတဲ့မြို့နယ်တွေနဲ့မကြာခဏတိုက်ခိုက်မှုကြုံနေရတဲ့နေရာတွေဖြစ်တဲ့လှိုင်သာယာ၊မြောက်ဒဂုံ၊တောင်ဒဂုံ၊ရွှေပြည်သာ၊ဒဂုံစိတ်ကမ်းမြို့နယ်နဲ့မြောက်ကလာပါတို့ဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကမြန်မာနိုင်ငံကိုခီးတော်လာမှုဆိုင်ရာအမြင့်ဆုံးသတိပေးချက်အဆင့်၄ထုတ်ပြန်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လတည်းကိုရောက်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့ဆက်လက်ပေါ်ပေါက်နေစဖြစ်ပါတယ်။လောင်းလုံးမှာဝင်းချင်ချေးရွာအများပြားကတပိတ်စစ်ကြောင်းတွေချီတက်ပြီးစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။မန္တလေးမှာစနေနေ့ကမဟာမိတ်တပ်ပေါင်းစုအာယုံဦးတပိတ်အောင်မြေတာဇံကျောင်းပေါင်းစုံပညာရေးတပိတ်စစ်ကြောင်းနဲ့ကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းတွေအပြင်တန်ဃာတော်တွေပါဝင်တဲ့တပိတ်စစ်ကြောင်းတွေပါခြိတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမရပူရကျောင်းသားတွေနဲ့ရက်ကန်းလုပ်သားတွေကပျောက်ကြားတပိတ်ပြုလုပ်ခဲ့ကြသလိုရင်းမပင်ဆလင်းကြီးမုံရွာပင်မတပိတ်တွေမှာတော့ဟောပြောပွဲတွေပါပြုလုပ်ခဲ့ကြတာပါ။စစ်တပ်နဲ့ရဲရဲဖြုတ်ခွင်းမှုပြင်းပြင်းထန်ထန်ခံခဲ့ရတဲ့ဒဇယ်မှလည်းရာနဲ့ချီတဲ့ပြည်သူတွေခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ကလေးဖားကန့်နေပြည်တော်ပြင်မနာပခုတ်ကူရှမ်းပြည်မြောက်ပိုင်းနမ်ဆန်မူဆယ်မော်လမြိုင်ရေးတဝဲကရင်ပြည်နယ်ကောက်ကရစ်ဖះသုံးစုဗန်အံမြို့တွေအပြင်တဝဲမှာတော့ဒေါန်ဆန်းစုကြည်နဲ့သမရဥဝင်းမြင့်အပြင်အဖမ်းခံရသူတွေကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြပြီးအန်ယူဂျီအစိုးရကိုထောက်ခံကြောင်းဆန္ဒပြခဲ့ကြတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာကနေတတိပေးနေတဲ့ကြားကပဲစစ်တပ်နဲ့ရဲကဆန္ဒပြသူတွေကိုဆက်လက်ပြီးအကြမ်းဖက်ဖြိုခွဲနေတယ်လို့ဖမ်းဆီးမှုတွေလည်းတိုးပြီးလှုပ်လာနေတာဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဖြင့်ပထမအထုပ်စစ်တင်နှံပြီးဆုံးသွားပြီဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြောကြားလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဦးရီမွန်ကတောက်ကြနေ့မှာထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ပ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်နန်းဆင်ဝဲအဖြစ်ဖော်ပြထားပြီးဆင်ဝဲဆောင်အပြည့်အစုံနဲ့လက်နက်ကန်ဆောင်မထားတဲ့တင်နန်းသား100လောက်တောရင်းတနေရာမှာဆေးပြချီတက်နေတာတွေ့ရပါတယ်။ပြည်သူကာကွယ်ရေးတပ်မတော်ဟာတရားဝင်အရသာအစုအကဏ္ဍဖွဲ့စည်းထားတာဖြစ်ပြီးပြည်သူတွေကိုကာကွယ်ဖို့ဖြစ်ကြောင်းအရာရှိတဦးရဲ့မင်းငွန်းပြောကြားချက်ကိုလည်း Righteous သတင်းမှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းမပြန်သေးကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဖေဖော်ဝါရီ1ရက်မှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်စစ်အာဏာဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲခဲ့တဲ့အတွက်မေလ29ရက်နေ့အထိဆိုတည်ဆောက်ရသူက832ယောက်ရှိပြီးအဖမ်းခံရသူက4380ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။ပြည်သူတွေကိုအပြည့်အဝအကာအကွယ်ပေးနိုင်မဲ့တပ်မတော်တပ်ကိုထူထောင်ဖို့အတွက်ရှေ့ပြေးဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ကိုအခုခါမှာထူထောင်ပြီးဖြစ်တဲ့အတွက်ခင်ဗျလက်နက်ကန်တက်မတော်တဲ့အထူတော်မှုပြင်ဆင်နေတယ်လို့ NUG အစိုးရတက်တန်းတလပြေးတဲ့မေလ16ရက်နေ့ကပြည်တော်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားခဲ့တာပါတချိန်နဲ့မှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG ဟာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့ချင်းမျိုးသားတပ်ဦး CNF နဲ့လက်တွဲပြီးအာဏာရှင်စနစ်ဆန့်ကျင်နဲ့ Federal Democracy စနစ်ပေါ်ဆောင်ရေးလှုပ်ဆောင်ဖို့အတွက်နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဗီယက်နမ်နိုင်ငံမှာအိန္ဒိယနဲ့ဗြိတိန်နိုင်ငံတွေမှာစတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ဘီဇအပြောင်းပိုးသစ်အမျိုးအစားနှစ်မျိုးပေါင်းထားတဲ့ပိုးမျိုးသစ်ကိုတွေ့ရှိရကြောင်းဗီယက်နမ်အစိုးရရုပ်တံကစနေနေ့မှာကြေညာခဲ့ပါတယ
်
ဒီပိုးမျိုးသစ်ဟာဒီမှာအထင်မြင်ပြန့်နှံ့နိုင်စွမ်းရှိနေတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးအာဏာပိုင်တွေကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်မနစ်ကကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအော်မြန်မြန်ထိမ့်ချုပ်နိုင်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာအခုဧပြီလကစပြီးဒီရောဂါကူးစက်မှုတိုးလာနေတာတွေ့ရပြီးအခုဆိုဒီရောဂါကူးစက်သူ 9,000 နီးပါးနဲ့တည်ဆောက်ရသူက 50 နီးပါးရှိလာနေတာပါဗီယက်နမ်နိုင်ငံမှာအရင်ကဗြိတိန်မျိုးကွယ်လို့သိကြတဲ့အမျိုးအစားကူးစက်မှုရှိရကနေမကြာသေးခင်ကမှအိန္ဒိယမျိုးကွယ်လို့သိတဲ့ပိုးမျိုးအစားတွေ့ခဲ့ရတဲ့နောက်အခုနောက်ဆုံးတွေ့လာရတဲ့ဗီဇာပြောင်းမျိုးတွေဟာအရင်အမျိုးအစားတွေထက်ကူးစက်မှုပိုးပြီးညံလာတွေ့ရတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးဝင်းအင်တန်လွန်ကပြောပါတယ်ဒီမျိုးသက်နဲ့ပတ်သက်တဲ့အချက်လက်တွေကိုမကြာခင်မှာထုတ်ပြန်မှာဖြစ်ကြောင်းလည်းပြောပါတယ် SARS-CoV-2 ကိုရိုနာဗိုင်းရပ်စ်ပိုးတွေထဲမှာတစ်ကမ္ဘာလုံးအတွက်စိုးရင်ရတဲ့ဗီဇာပြောင်းပိုးမျိုးသက်၄ခုရှိပြီးသူတို့ကိုအိန္ဒိယ၊ဗြိတိန်၊တောင်အာဖရိကနဲ့ဘရာဇီးလ်နိုင်ငံတွေမှာစတင်တွေ့ရကြောင်းဂလွေးရှိုကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်အခုအစ်စ်ထပ်ပြီးတွေ့ရတဲ့ဗီယက်နမ်ကဗီဇာပြောင်းပို့တဲ့နဲ့ပတ်သက်ပြီး WHO ကချက်ချင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.33 5.40 kHz 12.335.57 kHz 5.89 နဲ့5.190 kHz 5.95တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။မြန်မာနိုင်ငံအစကထူးခြားတဲ့သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။တစ်ဆက်တည်းမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရုံးမှာကျန်းမာရေးဝန်ထမ်းတွေဘာရောက်ချီတက်ဆန္ဒပြရသလဲဆိုတဲ့သတင်းပါဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ်။
ပြည်ရင်းမြန်မာဝိုင်းစီစဉ်ရဲ့တင်းငွေနေနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရာသီဥတုပြောင်းလဲမှုအရေးကိုစိုးရိမ်ချတဲ့ကျန်းမာရေးလုံခြုံရေးတွေမေလ29ရက်နေ့စနေနေ့ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာရှိတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရုံးချုပ်ကိုချီတက်ကြပြီးရာသီဥတုပြောင်းလဲမှုအရေးနဲ့ဇီဝသက်ရှိမျိုးစုံမျိုးကွဲတွေပြုံးတိလာတဲ့အရေးတို့ကိုထိတ်တန့်ဥစားပြီးအဖြစ်ထားရှိဆောင်ရွက်ဖို့ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုခဲ့ကြပါတယ်။မျိုးတုံးပြောက်ခွင့်မှုဒေါ်လာရေးဆရာဝန်များအဖွဲ့ကတက်ကြွလှုပ်ရှားသူတွေဟာဂျီနီဗာက Please the Nations ရင်ပြင်ကနေ WHO ရုံးချုပ်ရှိရာကိုချီတက်ခဲ့ကြပြီး WHO အကြီးအကဲ Tedros Adhanom Ghebreyesus နောက်သဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုနဲ့ကျန်းမာရေးဆိုင်ရာညွှန်ကြားရေးမှု မာရီနာယာရုနဲ့တွေ့ဆုံခဲ့ကြပါတယ
် The pandemic has reminded us that health
ကျမရေဟာဇင်ကံပစ္စည်းမဟုတ်ဘဲလူခွင့်ရေးအခြေခံလူခွင့်ရေးဖြစ်တယ်ဆိုတာကိုတပည့်ယောဂကြီးကအတိပေးလိုက်တာဖြစ်ပြီးတန်ရှင်းတဲ့လေတုနဲ့ကျမရေနဲ့ညီညွတ်တဲ့ပတ်ဝန်းကျင်ကိုလူတိုင်းရရှိခံစားခွင့်ရှိတယ်ဆိုတဲ့သဘောဖြစ်ပါတယ်။ဆောင်ရွက်ရမယ့်ကိစ္စတွေသိရှိထားပြီးအတူတကွဆောင်ရွက်ကြရေးအတွက် WHO အကြီးအကဲကတိုက်တွန်းပြောဆိုခဲ့တာပါ WHO ဟာလူသားတွေရဲ့သက်ရှိကျန်းမာရေးကိုအလေးထားတဲ့အများပြည်သူဆိုင်ရာမူဝါဒတွေဖြစ်လာရေးအမခံနိုင်မဲ့တွန်းအားပေးဆောင်ရွက်တဲ့အဖွဲ့အစည်းဖြစ်ဖို့မြို့သုံးပြောက်ကွယ်မှုဒေါ်လာရေးဆရာဝန်များအဖွဲ့ကိုပူးရဲတည်ထောင်သူနဲ့ကုဆတ်ယောဂအထုကပမောက်ခဘလာရီ DH မွန်ကတောင်းဆိုခဲ့ပါတယ်ရှင်။ဗြိတိန်နိုင်ငံမှာတောက်ကြံနေက COVID-19 ကုဆတ်မှုအသစ် 4,200 နီးပါးကိုရောက်ရှိခဲ့ပြီးနှစ်လတာအတွင်းနေ့စဉ်ကုဆတ်မှုနှုန်းအများဆုံးကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဗြိတိန်က COVID-19 ကူးစက်မှုအသစ်ရဲ့85ရာခိုင်နှုန်းကအိန္ဒိယမှာပထမဆုံးတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲဖြစ်တယ်လို့ယူဆထားကြပါတယ်။အိန္ဒိယမှာတွေ့တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအရင်တွေ့ထားတဲ့ဗိုင်းရပ်စ်မျိုးကွဲတွေထက်ပိုပြီးတော့ကူးစက်မှုနှုန်းမြင့်ပါတယ်။ဒီကြိမ်နာထွက်ရတဲ့ Johnson & Johnson ရဲ့ COVID-19 ကာကွယ်ဆေးကိုတောက်ကြံနေမှာစလို့ဗြိတိန်မှာအသုံးပြုခွင့်ပေးလိုက်ပါပြီ။အမေရိကန်နဲ့ကနေဒါတို့မှာ Pfizer and BioNTech ရဲ့ COVID-19 ကာကွယ်ဆေးကိုအသက်17နှစ်နဲ့အထက်ကလေးတွေမှာအသုံးပြုခွင့်ပေးခဲ့ပြီးတဲ့နောက်ဥရောပကော်မရှင်ဘက်ကလည်း Pfizer and BioNTech COVID-19 ကာကွယ်ဆေးကိုအသက်17နှစ်နဲ့အထက်ကလေးတွေမှာအသုံးပြုခွင့်ပေးလိုက်ပါတယ်။ကာကွယ်ဆေးကပေးခြင်းပြီးထိရောက်မှုရှိကြောင်းအထောက်အထားတွေရှိတာကြောင့်အသက်17နှစ်ကနေ15နှစ်ကြားကလေးတွေမှာ Pfizer and BioNTech ရဲ့COVID-19 ကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံကြောင်းဥရောပဆေးဘက်ဆိုင်ရာအေဂျင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်ဥရောပကော်မရှင်ကကာကွယ်ဆေးအသုံးပြုခွင့်ကိုတောက်ချန်နေမှာကြေညာတာဖြစ်ပါတယ
် Extending the protection of a safe and effective vaccine
လူငယ်တွေကြားမှာဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးနဲ့ကာကွယ်ရေးကိုတိုးချဲ့ဆောင်ရွက်ရေးကကပ်ဗီယောဂါတိုက်ဖျက်ရေးမှာအရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ EMA ဥရောပဆေးဝါးဆိုင်ရာကြီးကြပ်ရေးဌာနကျန်းမာရေး NDA နဲ့ကာကွယ်ဆေးဆိုင်ရာဗျူဟာဌာနအကြီးအကဲမာကိုကာဗလာရီကပြောဆိုခဲ့တာပါဆဲကြောတဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးမလားဘယ်အချိန်ထိုးပေးမလဲဆိုတာကိုတော့ဥရောပသမဂ္ဂအဖွဲ့ဝင်တနိုင်ငံချင်းစီကဆုံးဖြတ်ကြရမှာပါအသက်17နှစ်ကနေ15နှစ်ကြားလူငယ်တွေကိုကာကွယ်ဆေးထိုးပေးရေးစီစဉ်နေပြီဖြစ်ကြောင်းဂျာမနီနဲ့အီတလီနိုင်ငံတို့ကပြောဆိုထားပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာကြာဆုံးဆက်တီအောက်မေဘွယ်နေ့အကျိုးစနေနေ့မှာသမ္မတဂျိုးဘိုက်တန်ကနိုင်ငံတွင် COVID-19 ကာကွယ်ဆေးထိုးနှံပြီးစီးမှုနှုန်းတိုးလာတဲ့အပေါ်ဂုဏ်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်လွှာကပ်ရော့ကတိုက်ဖြတ်ရေးမှာအမေရိကန်ဘက်ကထိထိရောက်ရောက်မလုပ်ဘူးလို့ဆွဆွဲဝေဖန်ခံရသလိုနောက်လာတဲ့ကျင့်ပမဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တွေ့ဆုံမှုမှာလည်းကမ္ဘာလုံးဆိုင်ရာ COVID-19 မဟာဗျူဟာတရက်ထွက်ပေါ်လာရေးအတွက်ဖိအားပေးခံရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်ဒေသအများစုမှာတော့COVID-19 ကာကွယ်ဆေးကိုအလွယ်တကူထိုးနှံလို့ရနေသလိုပြည်နယ်တွေကလုပ်တဲ့ကန်စမ်းမဲတွေလိုမျိုးခံစားခွင့်တွေကြောင့်ပါကာကွယ်ဆေးထိုးမှုနှုန်းတိုးလာနေပါတယ်။ COVID-19 ကာကွယ်ဆေးထိုးသူတွေအတွက်ကန်စမ်းမဲအစီအစဉ်ကနေ Ohio ပြည်နယ်ကအသက်22နှစ်အရွယ်အမျိုးသမီးဆိုရင်ဒေါ်လာတစ်သန်းထိပေါက်ခဲ့ပါတယ်။
probably going to invest most of it.
ချီပောက်တဲ့ငွေအများစုကိုရင်းနှီးမြှုပ်နှံဖို့စဉ်းစားတယ်လို့ကန်တူးရှင် Abigail Bujanski ပြောခဲ့တာပါ။အမေရိကန်ပြည်ထောင်စုတွင် COVID-19 တိုက်ဖြတ်ရေးလုပ်ငန်းအပေါ်တောက်ချန်နေမှာပဲသမ္မတဘိုင်ဒန်အောင်ပွဲခံခဲ့ပါတယ်
။ Now 51% of American adults have been fully vaccinated.
အခုဆိုရင်အရွယ်ရောက်ပြီးသူအမေရိကန်51ရာခိုင်နှုန်းအပြည့်အဝကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီးအသက်ကြီးပိုင်းလူတို့ရဲ့85ရာခိုင်နှုန်းကာကွယ်ဆေးအပြည့်အဝထိုးနှံပြီးစီးသွားပြီလို့သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းလာမယ့်ဇွန်လမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ထိပ်သီးညီလာခံမှာ COVID-19 အရေးအမေရိကန်ဘက်ကဂရိကဝတ်တီပေးအပ်ဖို့အပါအဝင်ကမ္ဘာတစ်လွှာ COVID-19 တိုက်ဖျက်ရေးမှာပိုပြီးအထက်ဆောင်ရွက်ရေးအတွက်သမ္မတဘိုင်ဒန်အဆိုအရဖိအားပေးခံနေရပါတယ်။ G7 ထိပ်သီးညီလာခံမှာကမ္ဘာတစ်လွှာကာယောဂါဘေးကပြန်လည်ထူထောင်ရေးကိုအဓိကထားဆွေးနွေးမယ့်အကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကလည်း VOE ကိုပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာကြာဆုံးဆစ်တီအောက်မြပွဲနေ့ Memorial Day မတိုင်ခင်တောက်ချန်နေ့မှာဗာဂျီးနီးယားပြည်နယ်ဟမ်တန်မှာရှိတဲ့ Langley Eustet ပူရဲအခြေစိုက်စခန်းကိုသမရဂျိုးဘိုက်တန်တွားရောက်ပြီးစစ်သည်တွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်။လွန်ခဲ့တဲ့6နှစ်မေလနောက်ဆုံးပတ်အတွင်းအုံနောက်ကင်ဆာနဲ့ဆုံးပါခဲ့ရတဲ့စစ်မှုထမ်းဟောင်းတားဖြစ်သူဘောဘိုက်တန်အတွက်အောက်မေ့ပွဲအခမ်းအနားနဲ့ဆက်ခဲ့ပြီးတဲ့နောက်သမရဘိုက်တန်ကစစ်မှုထမ်းတွေနဲ့မိသားစုတွေရဲ့ဆွတ်လွတ်အနစ်နာခံမှုကိုချီးကျူးပြောဆိုခဲ့ပါတယ်။အမေရိကန်စစ်သည်တွေဟာအမေရိကန်ပိုင်ဆိုင်သမျှတဲကအကောင်းဆုံးဖြစ်ပါတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ဒီနှစ်ဂုံပိုက်မှာအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတဘိုက်ဒန်ကအလေးထားထည့်သွင်းပြောဆိုခဲ့ပြီးအမေရိကန်ရဲ့အရှိအကြာဆုံးစစ်ပွဲဖြစ်တဲ့အာဖဂန်မှာအချိန်ကြီးသွားရောက်စစ်မှုထမ်းခဲ့သူတွေကိုလည်းဂုဏ်ပြုပြောဆိုခဲ့ပါတယ
်။ You make up 1% of the population. You defend 99% of the rest of us.
စစ်သည်တွေကိုကျေးဇူးတင်ကြောင်းသမရကပြောဆိုခဲ့သလိုလူဦးရေရဲ့၁ရာခိုင်နှုန်းသာရှိတဲ့စစ်သည်တွေကကျန်းတဲ့ပြည်သူ99ရာခိုင်နှုန်းကိုကာကွယ်ပေးနေတာဖြစ်ကြောင်းသမရကပြောပါတယ်။ကြာဆုံးစစ်သည်အောက်မေ့ပွဲနေ့ကတော့တနင်္လာနေ့မှကြာရောက်မှာဖြစ်ပါတယ်ရှင
်။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါ။VOA အမေရိကန်တိုင်းရဲ့တင်းနှင်းကနေနဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဆုံးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီလှုပ်ရှားမှုအကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသလိုပဲပြည်ပရောက်မြန်မာတွေကလည်းစစ်တပ်ကအာဏာသိမ်းတာကိုဆက်လက်ဆန့်ကျင်နေကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကပုံပြီးအသိအမှတ်ပြုလာအောင်အမေရိကန်နဲ့ဥရောပနိုင်ငံတို့ချို့မှာစနေနေ့ကဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square အရပ်မှာမြန်မာနဲ့အမေရိကန်နိုင်ငံသားတွေသာမကအခြားနိုင်ငံကတက်ကြွလှုပ်ရှားသူတချို့ပါပါဝင်ပြီးမြန်မာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ကြောင်းနဲ့ NUG အစိုးရကိုထောက်ခံကြောင်းမေလ29စနေနေ့မွန်းလွယ်ပိုင်းကလူရာချီဆန္ဒပြခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်သူဦးနေတင်မြစ်ကအချိန်လေးကိုရှင်းပြပါတယ်
။ဟုတ်ကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတည်ဆုံးလာလဲ800ကျော်ရပါပြီ။အဲ့အတွက်ကျွန်တော်တို့ကဒီစစ်ကြံပဲအုပ်စုကိုတက်တက်တရာဆန့်ကျင်ပြီးတော့ဒီစစ်ကြံပဲအုပ်စုကိုပေါ့နိုင်ငံတကာကအတိအမှတ်မပြုဖို့နဲ့ကျွန်တော်တို့လက်ရှိပြည်သူကရွေးချယ်တင်ပြောင်းထားတဲ့အန်ယူဂျီဆွေးနွေးပွဲကိုအတိအမှတ်ပြုပေးဖို့ကျွန်တော်တောင်းဆိုချင်ဖြစ်ပါတယ်။အခုပေါ့ရာသူရုကလည်းဆိုးရွားနေတယ်။ခုနမိုးလဲရွာဒီတင်တဲ့တိုက်ကြီးကြားရရရင်အခုတော့ဒီမြန်မာပြည်ရဲ့အရေးကိစ္စတွေအားလုံးတက်တက်ကြွကြွနဲ့ပူးပေါင်းပါဝင်တက်တက်ကြပါခင်ဗျာကျွန်တော်တို့ရဲ့ဟိုလက်ရှိဖွဲ့စည်းရတဲ့ UNG အစိုးရပေါ့နိုင်ငံတကာမှာရှိရဲ့အစိုးရတွေကိုတွေးဆုံပြီးတော့သူဆွေးနွေးတာလေးရှိရဲ့အခုဆိုချက်ကိုဆိုလိုဘက်ကပရောင်းဆုံးအပြစ်မှတ်ပြီးထောက်ခံတယ်နောက်ပြီးတော့လည်းအခုကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကလည်းအပြစ်မှတ်ပြီးထောက်ခံဖို့အတွက်ကျွန်တော်တို့ဒီကနိုင်ငံရေးဝန်ကြီးဌာနကဆွေးနွေးနေတာလေးခုနကကျွန်တော်တို့ရဲ့လုံဆောင်ချက်တွေကိုပေါ်ပြတာတွေလုံဆောင်နေတဲ့အတွက်အလားအလာကောင်းတယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
။ Washington DC မြို့တော်မှာတော့မြန်မာအရေးလှုပ်ရှားသူတွေကမြန်မာပြည်တွင်း CDM လှုပ်ရှားမှုကြောင့်အခက်ကြုံနေရတဲ့ဝန်ထမ်းတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေရှာတဲ့ဇင်းရောင်းပွဲကိုစနေနေ့ကကျင်းပခဲ့ကြောင်းဦးထွန်းထွန်းကပြောပါတယ
်။ကျွန်တော်တို့ကဒီကတော်လှန်ရေးရန်ပုံငွေရှာပွဲ Washington DC မော်ဂျူမန်ရဲ့ကြေရပြီလောက်အကွာဝေးမှာပေါ့ဗျာမာတင်လူသာကင်းဂျူနီယာမမ်မိုရီယယ်မှာကျွန်တော်တို့ကဒီဝါရှင်တန် DC မှာရှိတဲ့မြန်မာပြည်သားစုတွေကိုလုတ်တက်နိုင်တဲ့ပုံကလေးတွေအစားအသောက်လေးတွေရောင်းချပြီးတော့ရန်ပုံငွေရှာတဲ့ပွဲပါဘူးရလာဝယ်စားကြလဲဆိုဒီမှာပြတ်သောပြတ်လာဒီအမေရိကန်တွေရောအဓိကတော့ဗမာတွေရောပေါ့လေကားပြီးကြတာပေါ့လေကျွန်တော်တို့ဆိုစိုက်ပေါင်း40လောက်ရှိတယ်ဗျာဘာစားစားလဲဆိုဗမာအစားအစာတွေရောက်လာတဲ့ရန်ပုံငွေတွေတော့ကျွန်တော်တို့ကဒီကတော့ CDM လုပ်နေတဲ့ဝန်ထမ်းတွေပေါ့ဗျာဝန်ထမ်းတွေအခုလာတာမပြအောင်ဆိုတော့အဲလာတာမပြတဲ့ဝန်ထမ်းတွေကိုကျွန်တော်ကအဓိကသူတို့အဲ CDM လုပ်နေတဲ့ဝန်ထမ်းတွေကိုပါဝင်ဖို့ကျွန်တော်ရည်ရပါတယ်အခုကျွန်တော်မပြီးသေးဘူးလုပ်နေလို့ရှိသေးတယ်အော်ကျွန်တော်ထင်တယ်ကကျွန်တော်2000ခွဲနဲ့3000ကျလောက်ရလိမ့်မယ်ချင်ပါဟုတ်ကဲ့အမေရိကန်ဒေါ်လာပါခင်ဗျာ
အလားတူအမေရိကန်အနောက်ဘက်ကျန်းဆန်ဖရန်စစ္စကိုမြို့မှာလည်းတိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားတွေက NUG အစိုးရကိုနိုင်ငံတကာကပုံပြီးအသိအမှတ်ပြုလာစေရေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဦးကိုကိုလေးကပြောပါတယ်
။ဟောကျွန်တော်တို့ကတော့ဒီဘက်မှာ NUG ကိုထောက်ခံတဲ့ပွဲဖြစ်တယ်။ဒီ NUG ကိုထောက်ခံတာကကျွန်တော်တို့တိုင်းရင်းသားပေါင်းစုံပေါ့တိုင်းရင်းသားလူမျိုးကြီးတွေအနေနဲ့10မျိုးရှိတယ်။အဲဒီလူမျိုးကြီးတွေ ရှင်မျိုးပေါင်းစည်းပြီးတော့အတူတကွလောက်ကင်ပြီးတော့ကျွန်တော်တို့ NUG အစိုးရကိုထောက်ခံတာဖြစ်ပါတယ်စစ်အာဏာရှင်တွေကကျွန်တော်နိုင်ငံစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်လို့မရဘူးဆိုတာကိုပန်းရင်းသားတွေကိုစစ်တပ်ကမဟာဗမာလူမျိုးကြီးဝါဒကျင့်သုံးပြီးတော့ခွဲခြားပြီးတော့တွေးခွဲအုပ်ချုပ်နေလို့ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့တွေကတိုင်းမားပေါင်းစုံကအားလုံးကညီညီညွတ်ညွတ်နဲ့အခုနောက်ထပ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရအုပ်ထောက်ခံနေဆိုတာကိုပြသတာဖြစ်ပါတယ
်အမေရိကန်မှာလိုပဲဗြိတိန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေကဗြိတိန်ဝန်ကြီးချုပ်ရုံးရှိမြန်မာတန်ရုံးရှိတို့ကိုစနေနေ့ကခြိတက်လမ်းလျှောက်ဆန္ဒပြခဲ့ကြောင်းကိုရန်ပါဝင်သူကိုမင်းဟိန်းကပြောပါတယ
်ဒီနေ့ကျွန်တော်တို့ UK ပါလီမန်ရှေ့မှာပြရဲပြီးသွားရင်ဟိုအင်္ဂလိပ်ဝန်ကြီးချုပ်ရဲ့အိမ်ရှေ့မှာပြရဲပြီးသွားရင်မြန်မာစစ်ကောင်စီတန်ရုံးရှိမှာကျွန်တော်တို့ဆန္ဒပြခဲ့ပါတယ်ဟိုဆန္ဒအဓိကပြတဲ့ရွေးချက်ကတော့စစ်ကောင်စီကရေကောက်ဘွယ်ကော်မရှင်ကိုဖွဲ့ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမတရားသိမ်းပုံစံမျိုးကျင်ညာဖို့ပေါ်ပေါက်လာတဲ့ကြောင်းနောက်စစ်ကောင်စီပြောတဲ့စကားကိုကျွန်တော်တို့ကရှုံချတယ်မေစုပြောတဲ့အတိုင်းကျွန်တော်တို့ပြည်သူတွေရှိတယ် NLD ဘယ်တော့မှမတရားဘူး NLD ဆိုတာအများနဲ့ရှိနေမယ်ဆိုတော့ရွေးချက်နဲ့ဆန္ဒပြခဲ့ခြင်းဖြစ်ပါတယ်
မေလ28ရက်တောက်ကြနေတုန်းကလည်းဝါရှင်တန် DC တဝိုက်ကမြန်မာတွေဟာရုရှားတန်ရုံရှိသွားရောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာတွေရပ်ပစ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ခင်ဗျာတဆက်တည်းမှာပဲနိုင်ငံရေးပြဿနာတွေကြုံနေရချင်းမြန်မာနိုင်ငံမှာကံရောဂါအန္တရာယ်ကိုလည်းစိုးရိမ်နေရတဲ့အကြောင်းကိုတင်ပြခြင်းပါတယ်မကြာသေးခင်ကအစလို့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်တိုးလာတာဟာအိန္ဒိယနိုင်ငံကကူးစက်မြန်ပိုးမျိုးကွဲတဲ့ကြောင့်ဖြစ်မှာကိုဂျမားရီတာဝန်ရှိသူတွေစိုးရိမ်နေပါတယ်။မြန်မာနိုင်ငံမှာကူးစက်မှုနှုန်းခန့်မှန်းကြီး300ခန်းနှုန်းလောက်800ခန်းနေဒီတစ်ပတ်ထဲ2ဆနီးပါး600ခန်းနှုန်းထိတိုးလာပြီးအိန္ဒိယနယ်စပ်မှာဆိုရင်လည်း600ခန်းနှုန်းထိရှိတယ်လို့ဂျမားရီဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကပြောပါတယ်။ကူးစက်ရောဂါတိုက်ဖြစ်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုဒီကိုဗစ်ပိုးစစ်တဲ့အထက်ကပိုးတွေလည်းထူးထူးခြားခြားတက်လာတာကိုဒေါက်တာခင်ခင်ကြီးက
ပိုးတွေတဲ့နှုန်းကိုအရင်ကနဲ့နှိုင်းစာလိုက်လို့ဆိုပြီးခဲ့တဲ့အပတ်လောက်ကစပြီးတော့300ခန်းလုံးကျော်ကျော်တက်လာတဲ့နေ့တွေဆရှိလာပါတယ်ဒါပေမဲ့တနေ့မှာတော့ဒီ66ရောက်တက်ပြီးတော့သူက 5.3 ခန်းလုံးထိကိုတက်သွားတာတွေ့ရပါတယ်အဲ့လိုပဲပြီးခဲ့တဲ့တရက်ချာမှာစစ်ဆေးတဲ့သူ 1200 ကျော်မှာပိုးတွေတဲ့သူ82ဦးတွေ့ပါတယ်ဒါဟာလဲပိုးတွေတဲ့ရာခိုင်နှုန်း 5.85 ဆိုတော့600ခန်းလုံးနည်းနည်းရှိလာတော့တွေ့ရပါတယ်
ဟုတ်ကဲ့ဆင်မအဲ့တော့ဒီပိုးတွေနှုတ်တက်လာတဲ့အကြောင်းရင်းထူးခြားမှုကိုတွေ့ထားမိလားဆင်မ
ညီမနိုင်ငံရဲ့နေရာနှစ်နေရာမှာမြို့နယ်နှစ်ခုမှာစုလိုက်ပိုးတွေသူတွေဖြစ်ပွားတာရှိလို့ဖြစ်ပါတယ်ပထမ66ရောက်တွေ့တယ်ဆိုတော့အာမလည်းဒီသတိုင်းတိုင်းတမိုးမှာဖြစ်ပွားတဲ့ပိုးတွေသူစုစုပေါင်း56ရောက်ပါလို့ဖြစ်ပါတယ်အဲ့ဒီနေ့မှာပဲရှင်းပြနေတဲ့ကောင်းဆန်မြို့နယ်ကဒီကားဆိုတဲ့ခြေရွာမှာလည်းပိုးတွေ့ရှိသူ17ယောက်တွေ့ပါတယ်။တနည်းအားဖြင့်82ယောက်မှလည်းအဲဒီသခိုင်းတိုင်းတမိုးကယောဂဖြစ်ပွားသူနောက်ထပ်32ယောက်ပါပါတယ်။ဒါဆိုလို့ရှိရင်သခိုင်းတိုင်းတမိုးမှယောဂဖြစ်ပွားတဲ့သူအားဆိုရင်တရာနည်းနည်းကတ်နေပြီဆိုတော့သိရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေ့အမဒီတခြားဒေသတွေမှာရောဒီတက်လာတဲ့ထူးခြားမှုတွေ့မိသေးလား
။ဒီယောဂဖြစ်ပွားမှုတွေကအများအပြားတော့ပုံမှန်အားဖြင့်ဆိုလို့ရှိရင်တော့တိုင်းနဲ့ပြည်နယ်ကြီးအနက်ဖြစ်တယ်ဆိုပေမဲ့လို့တိုင်းနဲ့ပြည်နယ်တိုင်းဟုတ်ပဲနဲ့တချို့တိုင်းနဲ့ပြည်နယ်ရဲ့မြို့နယ်တွေမှာပဲပို့ပြီးတော့ဖြစ်နေတာကိုတွေ့ရှိရမှာဖြစ်ပါတယ်အထူးသဖြင့်ဆိုလို့ရှိရင်သင်းသာရီတိုင်းဆိုလို့ရှိရင်ပေါ့တဝဲမှာဒါဖြစ်သွားတာတွေတွေ့ရပါတယ်ပီအဝီတိုင်းဆိုလို့ရှိရင်ပတ်သိမ်မှာတွေ့ရတာများပါတယ်အဲ့လိုပဲမုံပြည်နယ်မှာဆိုမော်လမြန်မှာတွေ့ရတယ်ပခိုင်းတိုင်းဆိုလို့ရှိရင်လည်းမုံရွာမှာတွေ့ရှိရတာများပါတယ
်ဟုတ်ကဲ့အဲ့ဒီကြောင့်ဒီအိန္ဒိယနယ်စပ်မှာရှိတဲ့ဒီပြည်နယ်နဲ့တိုင်းမှာပေါ့နော်အခုလိုပိုးတွေနဲ့တက်လာတာကြောင့်ဒီမြန်မာတပြည်လုံးတိုင်းနဲ့ပြည်နယ်မှာပိုးတွေနှုတ်အနေထားရောထူးခြားမှုဖြစ်လာလားဆင်မ
28ရက်5လရှိဆိုလို့ရှင်တော့ရန်ကုန်တိုင်းကအများဆုံးပေါ့နော်ဆိုဒုတိယတော့သခိုင်းတတိယတော့ဧရာဝတီစတုထနေရာမှာတော့တနင်္သာရီနဲ့ပြင်စမကတော့မွန်ဆိုတာရှိပါတယ်သို့တော့သခိုင်းတိုင်းအဲတမူးမှာပိုးတွေရှိမှုတွေကပိုးတက်လာတဲ့အတွက်ကြောင့်မို့သခိုင်းတိုင်းမှာ case ဖြစ်ပေါ်မှာဆိုရန်ကုန်တိုင်းတဲ့ပိုးပြတော့တာချင်းအောင်စာနိုင်ပါတယ်အစည်းအတီးကြတော့ဒီမှာတော့ဒါမလို့ရသေးပါဘူးဒါ28ရက်နေ့ကြီးကတော့ရန်ကုန်တိုင်းကအများဆုံးပဲလို့28ရက်ဒီတိုင်းအရဆိုရင်တော့ဒါသခိုင်းတိုင်းကအများဆုံးဖြစ်သွားတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဒီနေ့မှာသခိုင်းတိုင်းရဲ့ဒီပိုးတွေ့တာစတက်လာတာရဲ့ထူးခြားမှုရောသတိထားမိလား
အဲသခိုင်းတိုင်းမှာဖြစ်တယ်ဆိုတာကလည်းဒီနေ့မှာဒီအချုပ် ခံရတဲ့သူကံ၃ယောက်မှစပြီးတော့တွေ့တာဖြစ်ပါတယ်အဲ့၃ယောက်ကနေသူတို့ရဲ့ contact တွေ contact တွေမှာဆက်လိုက်တဲ့အခါမှာဖြတ်ပြီးတော့ပို့တွေ့တဲ့သူနောက်ထပ်53ယောက်တွေ့တာဖြစ်ပါတယ်ဒီနေ့မှာတော့ဖြတ်ပြီးတော့ဆက်လိုက်တာနောက်ထပ်32ယောက်တွေ့ပါတယ်ဒါရီယာအဲ့ဒီနေရာမှာပဲအစုလိုက်တွေ့ရှိတယ်ဆိုတော့ကဒီနေရာမှာတော့ယောဂဖြစ်ပေါ်မှုကတာမန်ချက်ကိုကူးစက်မှုတွေကပုံမြန်နေဆိုတာကိုလုံးဝဖော်ပြနေပါတယ်နောက်တစ်ခုကကျမတို့အဲ့တမူးတို့အဲ့ជីခါတို့အဲ့ဒါတွေကကျတော့အိန္ဒိယဘော်ဒါနဲ့လည်းနီးစပ်နေတယ်တရားမဝင်သွားလာတာရှိတယ်ကျမတို့တရားဝင်ရတော့ဧပြီလ29ရက်နေ့ကစပြီးတော့ပြိတ်ထားပြီမလို့တရားမဝင်နဲ့နေစမ်းမြို့တွေဆိုတော့ဝင်ထွက်တာတွေရတယ်ဒါကလည်းဖြစ်နိုင်ခြေတော့ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီဖြစ်နိုင်ခြေအတွက်ပေါ့နော်တန်တရားဖြစ်စရာအချက်လက်တွေရောတွေ့ထားလား
လက်ရှိအနေအထားရတော့ထူးခြားချက်ကရခင်ကစားလို့ရှင်ပို့ပြီးတော့အခုဆက်မှုကညံစဲနေသူတို့ဖြစ်ဆိုလို့ရှိရင်ပထမအဆုံး9ယောက်ဖြစ်တယ်3ယောက်ပိုးတွေ့တယ်ဆိုဒါဟာ60ယောက်ရဲ့လုံးပိုးတွေ့နှုန်းကဖြစ်ပါတယ်နောက်တစ်ခါသူ့ရဲ့ contact တွေကိုကျမတို့နောက်ထပ်68ယောက်ဖြစ်တာမှာ53ယောက်တွေ့တယ်ဆက်ဖြစ်ဒါကိုကြည့်လိုက်လို့ရှိရင်ကူးစက်မှု transmission ကအလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်ဒါဟာဗီဇပြောင်းပိုးသူတို့ဖြစ်အိန္ဒိယကဗီဇပြောင်းပိုးမြန်ဖြစ်နေမလားဆိုတော့ကျမတို့နဲ့သင်ကြားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလဲမြန်မာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ပေါ်စားလို့မြင်ရတဲ့အနေအထားဖြစ်ပါတယ်အဲ့လိုပဲခုနပြောတဲ့ချင်းပြင်းနဲ့ကြီးခါမှာလည်းအဲ့လိုပဲ7ယောက်ပို့တွေ့ပါတယ်7ယောက်ထဲမှာ9ယောက်ကအောက်ဆီဂျင်ပေးရတဲ့အနေအထားရှိတဲ့အတွက်ကြောင့်မို့အတင်းတင်းစိုးတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခင်ခင်ကြီးခင်ဗျာ
မြန်မာနိုင်ငံကကိုဗစ်ရောဂါအခြေအနေနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်လူငွေရေးလုပ်ငန်းတွေမှာရိုက်ခတ်မှုကြုံလာနေရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံရန်ကုန်မြို့နယ်မလှမ်းကမ်းမှာမိဘမဲ့ကလေးတွေအတွက်ရည်ရွယ်ပြီးစားကြည့်လိုက်တစ်ခုကိုစွန့်ပစ်ပလတ်စတစ်တွေနဲ့ဆောက်လုပ်နေပါတယ်ဒီနှစ်ဆန်းပိုင်းလောက်မှာဖွင့်လှစ်ဖို့စီစဉ်ထားပေမဲ့ဆရာနာသိန်းနာကိုစန့်ကျင်လှုပ်ရှားသူတွေအပေါ်သူတို့တန်ယူနှိမ်နှင်းမှုတွေနဲ့အတူမတိမငြိမ်အခြေအနေတွေကြောင့်အစီအစဉ်အထမမြောက်ပဲဖြစ်နေပါတယ်ဒီမိုကရေစီရဲ့ဦးစားပေးနေရခြင်းမှာပတ်ဝန်းကျင်ထင်သိရင်းရည်ရွယ်ချက်နဲ့ကြိုးပမ်းမှုတွေကလည်းကြံ့ကြာမှုတွေကြုံနေရတဲ့အကြောင်းAFP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ
်။ရန်ကုန်မြို့မြောက်ဖက်တိုက်ကြီးမြို့နယ်ထဲမှာရှိတဲ့စာကြီးတိုက်ကလေးကို2029ခုနှစ်ဒီဇင်ဘာလမှာ Clean ရန်ကုန်လူမှုရေးအဖွဲ့ကစည်စနာဝန်ထမ်းတွေနဲ့စတင်ခဲ့တာပါ။စာကြီးတိုက်အတွက်ဆွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုလည်းတည်တာခံနေလာပြီးတော့လူဒဏ်ရပါတယ်။ Clean ရန်ကုန်အဖွဲ့တည်ထောင်သူကိုစီယာထွန်းကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါတယ်။
အဓိကတော့ဒီလိုကတော့ကျွန်တော်ဆွန့်ပစ်ပစ္စည်းတွေကအမှိုင်းမဟုတ်ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့အဓိကပြောကြလို့ရှင်ဖြစ်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကိုကအသုံးမလုပ်လို့ဆွန့်ပစ်လိုက်တဲ့ဆိုရင်လည်းတခြားသမီးများကပြန်လဲပြီးဆွန့်အသုံးပြုလို့ရတယ်။အဲဒါလိုမျိုးလိုဆိုင်ကလုံချင်းအားဖြင့်ဒီဆွန့်ပစ်အမှိုက်တွေကရောကြလာမယ်
။ခေါင်းမိုးချွန်းချွန်းအယုတ်အိမ်ပုံစံနဲ့တူတဲ့ဒီစားကြီးတက်ရဲ့နံရံတံပေါင်းတွေထဲမှာတော့ရောင်စုံပလတ်စတစ်စားလေးတွေထည့်ထားတဲ့ဘူးတွေနဲ့တစားစင်ဆောက်လုပ်နေတာပါ။စေတနာဝန်ထမ်းတွေကကက်ကြီးတွေနဲ့ညှပ်ထားတဲ့မုတ်ထုပ်အခွန်တွေလိုရှောင်းဆောင်ပလတ်စတစ်စားလေးတွေကိုတလီတာဆက်နဲ့အဖျော်ရည်ဘူးတဲ့တမတ်အလေးချိန်တိုင်းအပြည့်အသိထည့်ထားရပါတယ်
။တလုံးပေါ့နော်1လီတာအီကိုဝတ်တလုံးဖြုတ်ဖို့ဆိုရင်အနည်းဆုံးတစ်နာရီအချိန်ပေးရပါတယ်။အဲကျွန်တော်အခုတည်ဆောက်မဲ့အဆောက်အဦမှာဆိုရင်အီကိုဝတ်အလုံး9000ပေါင်းတယ်။အဲ့တော့ကျွန်တော်နိုင်ပေါင်း9000စေတနာဝန်ထမ်းတွေကပေးဆက်ပြီးတော့ဆောင်ရွက်နေကြခြင်းဖြစ်တယ်။ဒီနိုင်ပေါင်း9000ဆိုတာပလတ်စတစ်တွေဒီမြေထဲမှာရှိကြပါတော့။အဲ့တော့ကျွန်တော်တို့ကဘာမျိုးကိုအနိုင်ပေါင်း9000ကျွန်တော်တို့စောင့်ရှောက်ပြီးသားဖြစ်တယ်ဆိုတာအဓိကပြောကြလို့ပါ
။ဒီစာကြည့်တိုက်ကလေးကိုဒီနှစ်ထဲဖွင့်ဖို့ရည်ရွယ်ထားပေမဲ့ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတနိုင်ကလုံးမတည်မငြိမ်ဖြစ်နေပြီးစီးပွားရေးလည်းထိခိုက်နေတာပါ။ဒီလိုအခြေအနေတွေကြောင့်စာကြည့်တိုက်ဖွင့်ရေးမရေမရာဖြစ်နေပါသေးတယ်။ဒါပေမဲ့လည်းမိဘမဲ့ကလေးတွေကတော့စာကြီးတိုက်ကိုဝိုင်းပြီးတော့ဆောက်ပေးခြင်းအပြင်လေလာသင်ယူစရာအဖိုးတန်အတွေ့အကြုံတွေရနေကြတာပါ။စေတနာဝန်ထမ်းတော်တူဖြစ်တဲ့ Eric ကလည်းအခုလိုပြောပါတယ
်။သူတို့ရဲ့ဉာဏ်လေးတွေပွင့်လာဖို့စာအုပ်တွေတော့စာအုပ်တွေပဲဖတ်ဖို့တက်လိုက်ပြီးဒီလိုဉာဏ်နဲ့စောက်လို့ရတယ်ဆိုတဲ့ဟာကိုအစ်လိုမျိုး message ယူပေးပြီးတော့ကျွန်တော်တို့ကစာပြီးတော့ဖွင့်နေတဲ့ရွေးချက်ပါအဲ့လိုရွေးချက်လည်းပဲတော့စောက်လို့ခဲ့ရဖြစ်ပါရဲ့
။စေတနာဝန်ထမ်းတွေကလည်းအခက်အခဲကြားကစာကြီးတိုက်ဖြစ်မြောက်ရင်ဝိုင်းပြီးတော့လှူအားပေးကြပါတယ်။စေတနာဝန်ထမ်းတဦးဖြစ်တဲ့ဇန်ဇန်တဲဦးကလည်းအခုလိုပြောပါတယ
်။ဒီမှာဆိုတော့ကိုယ့်လုပ်အားပါသွားတယ်ပေါ့နော်။အဲဆောက်လုပ်ခြင်းနေရတယ်ဒီနေ့ဖြစ်ဆိုစူပေါင်း150ကျော်သွားပြီပေါ့နော်။ဒီ9000ကျော်မှာကိုယ့်လုပ်အား150ကျော်200နီးပါးပါသွားတယ်ဆိုတဲ့အတွင်းနဲ့ပြောကိုယ့်နာမည်လေးနဲ့စာကြည့်လိုက်မှရှိနေတယ်ဆိုတဲ့အတွင်းနဲ့တော်တော်လေးကိုပြောပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာလက်အောက်ရာစုနှစ်တပတ်ကျော်ကြာရောက်ခဲ့ပြီးကမှဒီမိုကရေစီစနစ်ကျင့်သုံးလာတာဆက်နေဝန်ကျင်မဲ့ရှိပါသေးတယ်။အဲဒီလိုခက်ခဲစွာရထားတဲ့ဒီမိုကရေစီစနစ်ကိုပြည်သူတွေကလက်မလွတ်ပဲတနိုင်ငံလုံးနေမျိုးစုံနဲ့တော်လှန်နေကြပြီးတော့ဆ ිය ုပ်ချုပ်ရေးကောင်စီဘက်ကလည်းအကြမ်းဖက်နှိမ်နင်းနေတာပါ။မြန်မာနိုင်ငံမှာအိမ်တွေကဆွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တွေလမ်းဘေးတွေမှာပြန့်ကျဲနေတာမျိုးလည်းတွေ့ရသလိုရှင်တို့မြောင်းတွေကလည်းဒီလိုအမိုက်တွေနဲ့ပိတ်ဆို့နေတတ်ပါတယ်။တဘာဝပဝန်းကျင်ရဲ့အဖွဲ့တစ်ခုကကောက်ယူထားတဲ့စစ်တမ်းအရာဆိုရင်တော့မြမအသက်သွေးကြောဖြစ်တဲ့အေယာရီမြကြီးတဲကိုနေ့စဉ်ဝင်လာတဲ့ပလတ်စတစ်အမိုက်ကတန်ချိန်120လောက်ရှိနေပါတယ်။ဒါကြောင့်လဲအေယာရီမြဟာကဘာပေါ်မှာရေတူညံ့ညမ်းမှုအဆိုးဆုံးမြစ်တစ်စင်အဖြစ်ရောက်ရှိသွားပြီဖြစ်ပါတယ်။ဒီမှာနောက်လောက်ပါ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာနိုင်ငံရဲ့ဒေနင်းကလေးနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုအလှည့်ပေးကြပါတယ်အရင်ဦးဆုံးတော့မြန်မာနိုင်ငံလေးကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းပြီးအမျက်ဆုံးများစွာရရှိတဲ့မြမရေနံထုတ်လွှင့်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာစံနှပြပွဲတွေမှာပါဝင်ဖို့အတွက်သူတို့ရဲ့အလုပ်တွေကိုစွန့်ခွာခဲ့ကြပါတယ်။သူတို့ဟာအာဏာဖီဆန်ရေးလှုပ်ရှားမှုစီရီယာမှာပါဝင်ကြရင်းငွေကြေးစက်တဲလာကြပေမဲ့အလုပ်ပြန်ဝင်ဖို့အတွက်ငြင်းဆန်နေကြစေပါ။ဒါဟာထိရောက်တဲ့ဒေါ်လာရေးတိုက်ခွတ်တစ်ခုဖြစ်လာနိုင်မလား။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။
ဒီဆမမှာပါဝင်သူအလုံးရဲ့အမည်တွေကိုလုံခြုံရေးအခြေအနေတွေကြောင့်ထည့်သွင်းအသုံးပြုမှာမဟုတ်ပါဘူး
။ငွေကြေးခက်ခဲလေးပေါ့ဗျာ။လုံခြုံရေးကံကံကငကိုကလေးရတဲ့ကျွန်တော်တို့ကဟိုဘယ်လိုပြောကျွန်တော်တို့ဒီဝန်ထမ်းဘဝတွေဟာဌာနမှုတွေရဲ့ဖိတိချုပ်ချယ်ခွဲခြားဆက်ဆံမှုတွေအောက်မှာရှိကြတယ်။ငကိုကလေးရတဲ့စီးပွားရေးအစီအမံပြေခဲ့မှုဆိုတော့အခုချိန်မှာလည်းဒါရတဲ့ဆွေပြူပြောအောင်ဗျာ
။ဒါကတော့မကွေးတိုင်းရေနံချောင်းမြို့ကအသက်40နှစ်ရှိတဲ့ရင်းနှီးအလုတ်သမားတဦးကပြောပြတာပါသူကရင်းနှီးနေစားအလုတ်သမားအဖြစ်လုပ်ကိုင်နေတာနှစ်20ရှိပါပြီပြီးခဲ့တဲ့အပိလကုံမှာတော့အလုတ်ထုတ်စာရရှိခဲ့ပြီးအခုချိန်မှာတော့အလုတ်မရှိတော့တဲ့အတွက်သူ့အမိနဲ့အမဆီမှာပဲမိခိုးပြီးနေရပါတယ်စားဝတ်နေရေးအတွက်အလုတ်တစ်ခုရဖို့ရှာဖွေပေမဲ့စီးပွားရေးလုပ်ငန်းမရှိတလို့ရှာပြီးရင်းနှီးကိုသာမိခိုးနေရတဲ့သူတို့မျိုးမှာအလောက်ကန်ရှာဖွေလို့မရခဲ့ပါဘူးမြန်မာနိုင်ငံမှာရှိတဲ့ရင်းနှီးဆက်ရှိရာဒေသအများစုကမကွေးတိုင်းထဲမှာရှိနေပါတယ်မကွေးတိုင်းတွေကရင်းနှီးချောင်းရင်းနှီးမြေ6ရင်းနှီးမြေနဲ့မန်းရင်းနှီးမြေကမြန်မာနိုင်ငံမှာရင်းနှီးထွက်ရှိမှုအများဆုံးရင်းနှီးမြေတွေပါအဲ့ဒီရင်းနှီးမြေအားလုံးကအစိုးရပိုင်ဆိုင်တဲ့ရင်းနှီးမြေတွေဖြစ်ပြီးအဲ့ဒီကထွက်တဲ့ရေနံစိမ့်တွေကိုတော့မန်းတမယာကန်6ရေနံချက်ဆက်ယုံနဲ့တန်လီရေနံချက်ဆက်ယုံတွေကိုပို့ကြပါတယ်။ရေနံမြေတွေကနှစ်စဉ်ရေနံစိမ့်ဘလောက်ထုတ်လုပ်တယ်လဲဆိုတာကအစိုးရအဆက်ဆက်ပွင့်လင်းမြင်သာမှုရှိစွာမထုတ်ပြန်ထားပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရေနံမြေတွေကထောင်နဲ့ချီတဲ့ရေနံမြေလုပ်သားတွေက CDM လုံဆောင်ကြပြီးဆန္ဒပြပွဲတွေကိုဥဆောင်လာခဲ့ကြပါတယ်ရှင်နံလုံသားတွေဝန်ထမ်းတွေရဲ့သုံးသက်ချက်တွေအရရှင်နံမြေတွေမှာရှိတဲ့အနည်းဆုံးအလုပ်သမားထု3000လောက်ထဲကမှ လောက်သားတို့ကြီးရဲ့85%ကနှုန်းကျော်လောက်ကစီရီယံလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲ့ဒီလိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုစစ်ကောင်စီကချိန်ချောက်ပြောဆိုပြီးလုပ်ငန်းခွင့်ဝင်ဖို့ပြောကြပေမဲ့အများစုကမဝင်ကြပါဘူး။အဲ့ဒီလိုလုပ်ငန်းခွင့်ပြန်မဝင်တဲ့အလုပ်သမားတွေအတွက်စာဝင်နေရေးကခက်ခဲလာပါတယ်။
အော်မလို့ဇေကတော့ဒီလိုမျိုးဒီလိုမျိုးတပိုင်းပြန်လာလုံးဝမရဘူးတိကျတဲ့ဟိုကလည်းလုံးဝတော့ဟိုနည်းနည်းပိုင်းရကြပြီပေါ့လာဆိုလုံးဝမရတော့နည်းနည်းတော့ဟိုအတန်ကြီးထွက်လာပေါ့နော်ဟိုစားပြမရှိအဲ့လိုအတန်ကြီးတော့ထွက်လာကြပေါ့သူကရင်းနေကြောင်းရင်းနေမိကစီရီယံဝင်တဲ့တူဖြစ်ပါတယ်လာစင်လာကုန်ရဲ့တွေ့ကိုစောင့်မျှော်ပြီးတလဆာစားဝင်နေရဲ့အတွက်ဖြည့်ရှင်းကြရတဲ့ဝန်ထမ်းအများစု ပုံမူကြတဲ့လာခဲ့ကြပါတော့တယ်။အနာသိမ့်မှုစတင်ကစားရလာရီမှာစီရမ်ဝန်ထမ်းတွေကိုကူညီထောက်ပံ့ပေးတဲ့ဖွဲ့စည်းတွေကူညီသူတွေကမိုဘိုင်းဘန်ကင်းလိုအွန်လိုင်းငွေပေးချေဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုပြီးထောက်ပံ့ငွေတွေကိုလွှဲလို့လူတန်းကူညီကြပါတယ်။ဒါပေမဲ့စက်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ပြီးနောက်ပိုင်းမှာတော့အွန်လိုင်းကငွေပို့ကူညီတဲ့ထောက်ပံ့မှုတွေကလည်းရပ်တန့်သလောက်နီးပါးအခြေအနေကိုရင်ဆိုင်လိုက်ရပါတော့တယ်။စာဝတ်နေရေးအတွက်အခက်အခဲဖြစ်နေတဲ့မင်းဘူးမျိုးနဲ့ရင်းနှီးမြေဝင်းတွေကအလုတ်သမားတချို့ကတော့မင်းဘူးမျိုးဘောကကုန်းစုံဆိုင်စတိုးဆိုင်တွေမှာအလုတ်လုပ်ခွင့်ရဖို့ရှောက်ထားခဲ့ကြတယ်လို့နှိဆက်သူတွေကသိရပါတယ်။ဒါပေမဲ့ဆိုင်ပိုင်ရှင်လုပ်ငန်းရှင်တွေကတော့သူတို့ဟာစီရင်ဝင်နှန်းတွေဖြစ်ကြောင်းသိခဲ့ရချိန်မှာအလုတ်ခံမှုကိုညှဉ်းဆဲခဲ့ကြတယ်လို့ဆိုကြပါတယ်။စစ်ကောင်စီအဖွဲ့ဝင်တွေကစီရမ်ဆရာဝန်တွေစစ်ကူတဲ့အပြင်စည်းကမ်းတွေကိုအရေးယူဖို့ထုတ်ပြန်ချက်ကအစားသောစီရမ်ဝန်ထမ်းတွေကိုလုပ်ငန်းရှင်တွေကလုပ်ခတ်မှုညှဉ်းဆဲတဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေတာခန်တွေကသုံးသပ်ကြပါတယ်။ဒီအတွက်စီရမ်ဝန်ထမ်းတွေကကိုယ်ဒေတာမဟုတ်တဲ့အခြားဒေတာတွေကိုလုပ်ငန်းသစ်တွေရှာဖွေဖို့ထောက်ခံကြရပါတော့တယ်။ရင်းနှီးလုပ်ငန်းမှာလုံတက်20ရှိတဲ့ဝန်ထမ်းတဦးက
ဟုတ်ဒီကမှာဆိုရင်တော့ဦးလာလိုမျိုးပေါ့နော်ဒီစီရံဝန်ထမ်းဖြစ်တဲ့အတွက်အလုံးဟိုလုံလရှင်တဲ့အလုံးမခံရရပါညာဒီအားရရဲ့မဖြစ်သာနိုင်နေပေါ့အဲ့ဒါအခုလိုမျိုးပေါ့သူကသူကထုတ်ပြလိုက်ပြီးကျွန်တော်တို့ကလည်းပြန်ပြီးတော့သူအယူခံပြန်ဝင်တာသူကတော့စာထဲမှာထုတ်တာတော့6လအတွင်းပေါ့နော်အယူခံပြန်ဝင်ဝင်ရှိတယ်ပါညာလည်းတော့သူကတော့စာတော့ထုတ်တာအဲ့ဒါမှကျွန်တော်တို့ဟောအဲ့မှကျွန်တော်အနေနဲ့ကတော့အလုံးအယူခံလည်းမဝင်တော့ဘူးပေါ့နော်ဒီစစ်ကောင်စီအောက်မှာအလုပ်မလုပ်တော့ဆိုပြီးတော့စိတ်ပိုင်းပြတ်သွားပြီးတော့ကျွန်တော်တခြားအလုပ်ကိုဝယ်အိုက်မှာရှာဖို့ကြိုးစားတယ်
။ CM ဆောင်ရွက်နေတဲ့ဝန်ထမ်းတွေကအောက်ခြေဝန်ထမ်းတွေဟာငွေကြေးချွတ်တဲ့မှုရှိတဲ့အပြင်အသက်အရွယ်ကြီးသူတွေနဲ့ပညာရေးအားနည်းတဲ့ဝန်ထမ်းတွေလည်းပါဝင်ကြပါတယ်
။သူကကြတော့ဒီငွေဒီကနေပြီးတော့ဒီဝန်ထမ်းအရာတွေမှာလာနေတော့ကြတော့အစာရေးတော်ကြီးကတော့ခက်ခဲတယ်။ဘယ်လိုဆက်တန်းနေရတော့ဟိုပြောရမလို့ဆိုတော့အပြင်ဒီလိုဒီဝင်စီးတွေထဲမှာတချို့တွေဒီကုန်သွားဆန်းတာလေးတွေပါလိမ့်တော့ရှိကြပေါ့
မင်းမမင်းနေမိကစီရံဝန်ထမ်းတဦးကပြောပြတာပါအဲ့လိုခက်ခဲရှိနေသူတွေကရင်းနှီးမြေအလုပ်သမားတွေတင်မဟုတ်ပါဘူးမကွေးတက္ကသိုလ်ကစီရံလုပ်နေတဲ့ကျူတာဆရာမတဦးကလည်
းခုချိန်မှာကစီရံသမားတွေမှာဟိုမာနနဲ့ခိုင်လူရက်နဲ့ကြောင့်သာရက်တည်နေရတာတချို့ကြတော့အဆင်မပြေကြဘူးအဲ့လိုမျိုးရှိတယ်အဲ့ကြောင့်လည်းအဆင်မပြေဘူးဆိုလို့လည်းသူတို့ကလည်းဓာတ်ရုပ်ကိုသွားပြီးတော့ဟိုဝင်လေလို့တော့မရှိဘူးဟိုတွန်လိုက်မယ်ဆိုရယ်စိတ်တော့မရှိဘူးငါတို့ကဒီအောက်မှာပဲလုံးမလုံးဘူးထိုင်မဲ့ငါတို့တက်နိုင်တဲ့ရွေးရက်တည်ကြမယ်ဆိုတဲ့စိတ်မျိုးတော့ရှိတာပေါ့ကျွန်တော်ဆိုလဲလို့ပဲအာငါဘာလို့ရမလဲပေါ့နော်ဒီလုံးတက်16နှစ်ကြီးကအဲလုံးမျောတယ်ပေါ့နော
်စနစ်တကျစီရင်ပြုစုနဲ့အဖွဲ့အစည်းမရှိတာကြောင့်မကွေတိုင်းအတွင်းမှာကနအတီတီကစီရမ်လုပ်နေတဲ့ဝန်ထမ်းပေါင်းဘယ်လောက်ရှိလဲဆိုတာမသိရပါဘူး။ရင်းနှီးမြေဝန်ထမ်းတွေအပါအဝင်စက်ရုံအလုံးရုံတွေကဝန်ထမ်းအများစုကအစိုးရကပေးချတဲ့ဝန်ထမ်းအင်အားတွေမှာနေကြရသူတွေပါ။သူတို့တွေရဲ့အတ္တစိန်ခုံမှုကနေထိုင်ရအိမ်လိုအပ်ချက်ပါ။နှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာကြတဲ့ကျွမ်းကျင်ဝန်ထမ်းတွေကအာဏာပိစံရေးလှုပ်ရှားမှုမှာပါဝင်လာချိန်မှာစစ်ကောင်စီကတော့စီရမ်ဝန်ထမ်းတွေရဲ့နေရာမှာအစာထိုးဖို့လက်ပူတိုက်ကြိုးပမ်းနေကြပါတယ်ဝန်ထမ်းအသစ်တွေခေါ်ယူခြင်းနဲ့စီရီယံဝန်ထမ်းတွေကိုအလုပ်ကထုတ်ပယ်ခြင်းဖန်စီထောင်ချခြင်းတွေကိုပြုလုပ်ပြီးအာဏာကိုဆက်လက်ထိန်သိမ်းမှုလုပ်ဆောင်လာကြပါတယ်
ပြည်သူစေယုံမှသူနာပြုတ်သူစတဲ့သူနာပြုတ်စေဦးကိုလည်း ဒါပေမဲ့လည်းအခုအချိန်ထိ MOGE ရဲ့ရန်ရီယာတွေကမလဲပတ်နိုင်သေးဘူးလို့လောက်တန်20ရှိပြီဖြစ်တဲ့CDM ရေနံမြေကျွမ်းကျင်ဝန်ထမ်းကြီးကပြောပါတယ်။
စီဒီအမ်စီကစီဒီအမ်လုံးနေတဲ့အလုပ်သမားတွေကိုပုံမှန်900ငါးနဲ့တရားစွဲဆိုနေပါတယ်။ရင်းနှီးမြေကအချုပ်ဝန်ထမ်းတွေကိုလည်းအိမ်မှာလာရောက်ရှာဖွေတာတွေရှိတဲ့အတွက်စီဒီအမ်လုံးဆောင်နေတဲ့အလုပ်သမားအချို့ကတော့ချားနေရာတွေကိုထွက်ပြေးပုန်းရှောင်နေရပါတယ်။စီဒီအမ်ရင်းနှီးမြေအတွင်းကလုံးတဲ့20လောက်ရှိတဲ့နေစားအလုပ်သမား30ခုလည်းအလုပ်ထုတ်ပေးပါပြီ။ဒါပေမဲ့အခြားစီဒီအမ်ဝန်ထမ်
ကျွန်တော်တို့ဘဝသူရင်းနှီးရင်းဝင်နေနေလေအလုံးမလုံးခွင့်နဲ့ကျန်းစီတဲ့ကျွတ်သွားတဲ့လူတွေလည်းပြည့်တော်မတင်ပါဘူးဒါပေမဲ့ဆက်ပြီးတော့ပြန်လုပ်သေးခြင်းနဲ့ပေါဝင်စီခြင်းနဲ့ပေါ်တယ်ဒါမှလည်းသူ့ရဲ့ရန်တရားရက်တော့ကိုယ်လည်းရက်တော့ရနေကိုရနေပြီပဲတော့ရင်းနှီးရင်းဝင်နေတာ50-50ဖြစ်နေတယ်အလုံးမှုပူပေါင်းပါပဲဆောင်ရွက်တော့ပေါင်းတော့ပတ်သက်ပြီးတဲ့ပြောင
်းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်ပါတယ်ဒိုးတန်တန်မဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကတမ်းမှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒီအသံအစီအစဉ်ကိုတင်ပြခဲ့တာပါ။VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအခြေခံပညာကျောင်းတွေကိုဇွန်လ၁ရက်နေ့မှာပြန်ဖွင့်ဖို့ပြင်ဆင်နေပါတယ်။မတိမငြိမ်ဖြစ်နေတဲ့အခြေအနေမှာကျောင်းသားမိဘတွေကိုဖိအားပေးတာမျိုးဘယ်ဘက်ကမှမလုပ်ကြဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကျောင်းသားတွေဆက်လက်ပညာသင်ယူနိုင်ရေးအွန်လိုင်းအစီအစဉ်တွေကိုပြင်ဆင်နေတယ်လို့NUG ပညာရေးဝန်ကြီးဌာနဒုဝန်ကြီးဂျာထွေပန်ကပြောပါတယ်။လက်တလုံးမှာတော့ CDNA ဖြစ်စဉ်ရေးလုပ်နေတဲ့ကျောင်းဆရာဆရာမတွေကိုစစ်ကောင်စီကအလုပ်ကနေထုတ်ပယ်နေပေမဲ့အဲ့ဒါကို NUG အစိုးရကအတိအမှတ်ပြုလက်မခံဘူးလို့ပြောပါတယ်။ NUG ပညာရေးဒုဝန်ကြီးဂျာထွေပန်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီး VOA စနေညဇဂဝိုင်းမှာတင်ဆက်ထားပါတယ်။
မတော်ဒီမြန်မာပိုင်းကိုဟိုဆက်သွယ်မေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါ
ဆရာမပထမဆုံးမေးချင်တာကအခုဒီအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့ပေါ့နော်ဒီကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေနောက်ပြီးတော့စာသင်ကျောင်းတွေနဲ့အခြားပညာသင်ကြားရေးအဆောက်အဦကိုသူတို့အဓိကဟိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ UNESCO နဲ့ဒီ UNICEF ကုလသမဂ္ဂအေဂျင်စီတွေကနေပြီးတော့လေတဲ့င်းထုတ်ပြန်ထားတာရှိတယ်အထူးသဖြင့်ဟိုဆရာဆရာမတွေဖန်စီခံထားရတာတွေကျောင်းသူကျောင်းသားတွေဖန်စီခံထားရတာတွေပေါ့နော်ဆိုတော့အဲ့လိုမျိုးထုတ်ပြန်ထားသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကပညာရေးဝန်ထမ်းစုစုပေါင်းဒီ 35,000 ကျော်ကိုလည်းသူတို့တာဝန်တွေကနေယာယီရဆိုင်းထားတယ်ပေါ့နော်အလုပ်ထုတ်တယ်ပေါ့လीဆိုတော့ဒါမျိုးတွေလည်းသူတို့လှုပ်ထားတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိဟိုပညာရေးအခြေအနေကဘယ်လောက်တိဆိုးနေလဲရှင်
အခုအဲကျမတို့အလုံးပြည့်တဲ့အတိုင်းပဲပေါ့နော်မြစ်တုံးကလည်းအကြောင်းမတက်ရဘူးအခုဒီနေ့မှလည်းအခုလိုမျိုးဖြစ်သွားတယ်ပေါ့နော်အခုလိုမျိုးအဲကျောင်းတွေတွားဖို့အတွက်လုံခြုံမှုမရှိတော့ဘူးအဲဒီကျောင်းတွေမှာစစ်တပ်ကတဆွဲထားတဲ့ကိစ္စတွေခုနလိုမျိုးမလုံခြုံဖြစ်စရာကိစ္စတွေအများကြီးဖြစ်ပေါ်နေရပေါ့နော်ကျမတို့အဲ့ဒါတွေမလိုလားပါဘူးအဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီနေ့မှလည်းပြီးရင်ကိုဗစ်ကလည်းရှိသေးရပေါ့နော်ကျမတို့ကိုဗစ်ကိုလည်းထိနိုင်အောင်ထိန်းချုပ်နိုင်သေးဘူးနဲ့အဲဒီအင်းချင်းနိုင်ငံကကိုဗစ်ကလည်းဆိုးနေရတယ်ရှိရဲဆိုတော့ကျောင်းသားမိဘတွေတဆိုးရင်ဆရာအများကြီးဖြစ်နေရတယ်နော်ဆိုတော့အဲ့လိုအချိန်မှာဒီလိုအချိန်မှာဒီအထူးသဖြင့်တော့ဒီကျောင်းသူကျောင်းသားတွေရဲ့ safety ပေါ့နော် safety မရှိဘူးဆိုတော့ဒီနှစ်မှာလည်းကျမတို့အကြောင်းကအဲကျောင်းကောင်စစ်ကောင်စီရဲ့ကျောင်းဖွင့်ဖို့ဟာကမအောင်မြင်ဖို့များတယ်အဲ့ဒီအဲ့ပေါ့နော်အဲ့လိုမျိုးဖြစ်နေရအခြေအနေကတော့မကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့မ Maru alam iba itu, kena dulu. Iba itu atau yuce kuen siang, kena dulu niu jaga lagi ni ayu, ibu terus layak.
Kau lagi sekarang sih kat ro caw ni tiapun bu, terus caw sani ya, pasang lom ni Malaysia.
Eh, raga caw, terus kalau di terus ye yang dia bu, kena di abe-abe mah terus kah, terus jatuh mui. ในสายนี้อะไรตัวรู้ก็ดูก็มาไม่เท่ากันบุตัวชี้จมูกอินสายนี้อะไรแค่แค่มูกอินสายนี้อะไรตัวรู้อุ้งชกเช่นเนี้ยแต่เป็นแม่ตัวรู้อุ้งชกไม่ดูยามชีวิตเนี้ยก็ต้องอารมณ์สวรรค์ตัวรู้ว่าดูอุ้งชกในมาเนี้ยสุบีมาพิจารณ์เช่นหัวตัวพิจารณ์เช่นเนี้ยตัวจมูกตัวรู้ว่าเจ้าอันตรมาเจ้าเหงื่อเพื่อนเอาลูกเจ้าหนีไปเลยว่าเจ้าอันตรมาเจ้าอักขายเนี้ยตัวรู้ก็ใจรู้ตัวรู้ลงเนี้ย
เออโอ้จังแต่เต็มแต่เต็มบ่เนาะคลีนิกพวกนี้มันตัวมาพูดในสุเรียบ่มาใช่ไหมรู้ปะก็ไม่รู้จำปีจริงๆใช่ไหมใช่ไหมรู้ว่าเด็กเป็นหมอไทยบ่เนาะที่จังหัวเราที่สุดตรงสี่ก็เป็นยังยิ่งสนิทที่อารมณ์เราเด็กเป็นหมอไทยบ่เนาะเด็กเป็นมาเลยที่จังตามีบ้านอยู่อันนี้บ่เนาะอันนี้ยี่ดีบ่เนาะอะไรอย่างเราที่บ้านอยู่เนี่ยการเรียนบ่เนาะจู่ๆโอ้ชิงตัวเองเอามาเชื่อจังตาอีเจ้าก็เราจะมารู้สู้ยังไม่รู้ชีเอ เนาะไอ้เรื่องส่วนตัวเนี่ยนักก็สงสัยแม่ลีบายอยู่เนี่ยสงสัยคุยกูเราจะมารู้ว่าไม่เป็นจริงบ่เนาะไอ้เรื่องลีบายอยู่อ่ะที่ช้าสงสัยแม่มีทับชิดเดี๋ยวไอ้เราก็ลีบายอยู่เนี่ยสงสัยหนังคุยกูดูมาแล้วไม่เป็นจริงบ่ได้อันที่อันเจ็บบ่เนาะที่เป็นกูจ้างว่าบ่ที่เป็นกูจ้างว่าบ่รู้เลยเป็นแต่ก็มาแล้วไม่รู้จริงบ่รู้เช่น
สาวดีเสียมาจะทำแบบเบี้ยวบาดลูกบ่เนาะเจ้าเนี่ยเตรียมผู้เล่นมาลงจงกูนับไปรอเลยจะเพิ่มมาเลยคุณลูกบ่เนาะปีนี้ชินี่อะไรแล้วชินมาทีมีเงินชินี่ชินี่อะไรสู้เนี่ยข้าจะรอโอ้เอ็นยูจีมีด้านยูยีสู้ยานี่เนี่ยก็เจ้าหน้าที่ที่กับปีนี้ที่จับบุกโอ้เป็นลูกเรียนบุกไปไหนบุกชิดเช่น
โอเคจะมาเรื่องอะไรโอ้ตอนไหนเนี่ยไปกับบ่เนาะต่อสองกงจูซานี่ไปเลยดีเช่นมา
ตอนนี้อาชีพเนี่ยตอนนี้ก็เรียนอยู่เนี่ยเป็นใจเนี่ยยังเส้นมาเจ็บตัวผู้ด้วยจะมารู้ว่าดีจากการละเป็นยังอีสิ่งหนึ่งเป็นสินทรัพย์เลยมีหลายตันหลายตันเช่นตันที่ใช้คำใบย่อเช่นคำใบย่อบ่เนาะออนไลน์ก็เรียนมาสักปีเนี่ยเรียนออฟไลน์เนี่ยแหละอารมณ์ก็ผู้ปีตัวในเอาสิ่งหนึ่งอาชีพเลยบ่เนาะดีออนไลน์ก็เชื่อเนี่ยเรียนมาสักเรื่องเลยดีวิดีโอแชนเนลอาเป็นผู้ปีตัวผู้จะมาสิ่งหนึ่งอ่ะบ่เนาะจูซานี่บ่เลย
ออนไลน์ปัญญาเยสนิทกูเอ็นยูจีโซย่าก็เปิดโลกปีนี้เลยใช่ใช่เดือนปัญญาเลยเจ้าหน้าเจ้าหนุ่มเจ้าหน้าอีสุรุษินที่เอ็นยูจีก็ไปได้ออนไลน์ปัญญาอยู่ตัวเปิดโลกไหนเลยใช่เออแล้วเราเสียก็รอจะมารู้ดีโมเดลแพลตฟอร์มเดียร์นี่จะเส้นบ่เนาะไอ้แพลตฟอร์มเดียร์นี่จะเส้นจังจำมีไปเลยละจังได้จังจำมีไปเลยเลยดูกูต้องอยู่ในกูก็รอจะมารู้ทุกจุดนี้นี่ปัญญาว่าอย่างแค่แค่ลงอยู่
คันใจเป็นเนี่ยกูเนี่ยแต่ใส่ยาเป็นคันใจก่อนเนาะไอ้ที่เอชเอสลงในกูด้วยแต่ใส่ยาเป็นคันใจอยู่เพื่อนดีมาจีนในกูอาจจะดีใส่ลงในกูด้วยใช่ไหมรู้เป็นเสียงยาชีพไปเนี่ยไอ้เราไปดูเนี่ยจังได้เนี่ยจังได้ดีเงินเนี่ยปัจจัยเจ้ายี่จีเอ็ดดูดีอย่างเลยเป็นยาเป้สิ่งนี้เป็นยาเป้วิดีโอคลิปดูทวายก็ทราบเนาะอะไรอยู่เลยใช่ไหมรู้เนี่ยพี่ลูกพี่ดูผู้สิ่งนี้ชีพไป
คุณลูกตอนนี้กาลาบ่เนาะคุณดีเสียนาเลยติงทารีดาวเลยสั่งเจมบีรอลูกชายนี่เลยลูกชายมุกเชียงหัวเลยมีมานี่รอคุณก็เลี้ยงอะไรเจ้ามันจะไหนแล้วที่เป็นมาเลยคุณเอ็นยูจีสุยากาที่ออนไลน์ปัญญาอีเนี่ยช่างแบบปีเมื่อสุดเมื่อตัวดีอาจารย์ปัญญาอีก่อนเนาะดีก็เลี้ยงอะไรออกมาอ่างานเรียนปีเช้าแทนเดี๋ยวมีเดือนแต่ตัวเมื่อสุดเลยที่รู้อาจารย์แม่บอกที่รู้เอลูมิวรีปงจำยูจารอดีเจ้ามันจะไหนด้วยโอ้เป็นลูกสาวยาปีไหนไม่ใ
လေးချုံထားရပေါ့နော်နည်းနည်းလေးချုံပြီးမှဒီအရေးကြီးရဲ့သူရဲ့ landing goal တွေပြအောင်ပေါ့နော်သူတင်တင်စီအပ်ကလေးတွေရှိတင်ရှိအပ်တဲ့ကလေးတွေအားလုံးပါမယ်ပြင်အိမ်မှနေပြီးတက်တောင်တက်တာတင်နိုင်အောင်လို့ကျွန်တော်တို့ကစီစဉ်ထားတာရှိပါတယ်အိမ်မှနေပြီးတစ်ရက်ကို3နာရီလောက်သူတို့ဒါလုပ်ရင်ကိုပဲသူတို့အတွက်အဆင်ပြေနိုင်မဲ့ပုံစံပေါ့နော်အရင်ကလည်း stress out နဲ့ဖြစ်ဖို့ပေါ့နော်အရင်ကြီးတော်လာရေးချိန်လည်းဖြစ်တယ်အားလုံးလည်းတစ်ခဲနေရဆိုတာညားလေပေါ့နော်ဒီမိဘတွေကလည်းတသမီတွေကိုတချို့အများကြီးမတင်ပေးနိုင်ပါဘူးအချိန်မပေးနိုင်ပါဘူးရှိမှာကိုလည်းကျွန်တော်ညားလေပါအဲ့ဒီတက်ကြောင့်မို့လို့ဟိုကလေးတွေပေပေါ်ပပနဲ့ပေါ့နော်အရင်ကြီး heavy မဖြစ်ပဲနဲ့အရင်လေးလေးဘယ်လိုပြောမလဲအရင်ခက်ခဲအောင်မဟုတ်ပဲနဲ့သင်ကြားနိုင်မဲ့ပုံစံတွေကျွန်တော်တို့လုပ်ထားတယ် assessment ပုံစံကတော့ဒီအဆင်ပြေမယ်ဆိုရင်တော့ဒီ formative assessment ပေါ့နော်ဒီ assessment ပြ assessment လုပ်သွားတဲ့ပုံစံလေးတွေကိုကျမတို့ application တွေတုံးတဲ့လူတွေကစင်ကတော့ကျမတို့လုပ်သွားနိုင်မှာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကတော့ကျမတို့နောက်ပိုင်းအဲကျမတို့လုပ်သွားနိုင်တဲ့အပေါ်မှာမူတည်ပြီးမှပြည်သူလူထုကိုကျမတို့ပြန်ပြီးမှเออโหส
ุดเออจบแล้วเนาะโอเคป่ะเออโหเสี่ยเสี่ยม้าเนี่ยอคันกันนะอ๋อบลูป่าวินลาผู้ရှင်มั้ยရှင်ดีอะคูดี NUG อโซยะเนี่ยดิปัญญายีมูวาระอะคูโหลอกาวแทพอป่ะเนาะเสร็จแล้วပြီးတော့โหตะไนตะไบป่ะเนาะตาตะหลอกส่งยั่วตั้วมั้ยလုပ်ငန်းစဉ်မှာအခုလက်ရှိဒီจ้องเสี่ยเสี่ยม้าတွေပဲရဲ့ပူပေါင်းဆောင်ရွက်မှုเออသူတို့ရဲ့อคันกันนะอ๋อဘယ်လိုဖြစ်လာမှာရှင
်โอเคသူတို့တွေป่ะเนาะเสี่ยเสี่ยม้าတွေအဲဒီ qualify ဖြစ်တဲ့ဟိုအစင်ပြကောင်းတဲ့ဆက်စမတွေပေါ့နော်ပြီးရင်တို့ဒီ snippet ပါဆိုရင်လည်းတို့ snippet ကိုကြီးစားပြီးထားတဲ့ဆက်စမတွေကကျမတို့တင်ကြားရေးမှာပါဝင်ပြီးမှကူညီထားပါတယ်ဆိုတော့ဒီတင်ကြားရေး digital content ပြုလုပ်တာပေါ့နော်ဒီအဲ့ဒီအပိုင်းမှာတို့တွေပါဝင်အားဖြည့်ထားတယ် digital content တွေကိုလွှင့်တော့ဖို့ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးကျမတို့ကပြင်ဆင်နေတယ်ဟုတ
်ကဲ့ဘယ်တော့လောက်ဖြစ်လာမလဲအဲ့ဒါဘယ်တော့လောက်စပြီးကောင်းထည့်ဖို့ရှိမှာရှိ
ကျမတို့ကမြန်မာပြည်မှာတော့ဒီ registration အပိုင်းပေါ့နော်ကျောင်းစီမှာတော့လုပ်နိုင်အဲမယ်လကုံလောက်မှာကျမတို့လုပ်နိုင်တယ်ဒီဂျွန်လပိုင်းမှာကတော့ဂျွန်လ3ဂျွန်လပထမပတ်ဒုတိယပတ်တတိယပတ်အတုံးလိုက်အတုံးလိုက်အတုံးလိုက်ဆိုတော့အဲအတန်းမျိုးကျမတို့ဆက်ပြသွားနိုင်မှာဖြစ်တယ်အခြေခံကတော့အရင်လာမှာပေါ့နော်အဲဒါအဲအဆင့်မြင့်ကအဆင့်မြင့်ဒီတက္ကသိုလ်အဆင့်တွေက class တချို့ကိုလည်းဒီလထဲမှာအကျုံလထဲမှာပေါ့နော်ဆက်ပြသွားနိုင်ဖို့ရှိပါတယ
်ဆိုတော့အခုလို့မြန်မာနိုင်ငံမှာပညာရေးဝန်ထမ်းတွေပေါ့နော်ဆရာဆရာမတွေပါဝင်ပညာရေးဝန်ထမ်းတွေကိုအဲ့လိုတိမ့်နဲ့ချီပြီးတော့ယာယီဒီတာဝန်ကနေပြီးတော့ရက်ဆိုင်ခံရတာအလုပ်ထုတ်ခံရတာတွေအခြေအနေပေါ်မှာရောဒီဆရာမတို့ဘယ်လိုသုံးတယ်လဲရှင်ဒီလိုဆရာဆရာမတွေအနေနဲ့ကအခုလို့ CDM မှာပါဝင်နေပါဝင်တဲ့အတွက်တစ်ဖက်မှာလည်းတို့အလုပ်ကနေထုတ်ခံရဆိုတော့ဒီအနေအထားပေါ်မှာရောဆရာမတို့အနေနဲ့ဒါရဲ့ဟိုအကျိုးသက်ရောက်မှုပေါ့နော်ဒီ impact ကိုဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့အဲကျွန်တော်ကတော့အခုကတော့ဖြိုခွင်းနေတာပေါ့နော် CDM ဆက်စမတွေလို့ဆိုရင်အမျိုးမျိုးဖြိုခွင်းနေရဲ့အချက်ခဲတွေချက်အခံစားရအောင်လုပ်နေရပေါ့နော်အဲတို့တွေဆက်စမတွေတင်းချီအဲဒီလိုမျိုးအလုပ်တွေကျုပ်ခံထားရရဲ့ဒါပေမဲ့ဒီကျွန်တော်တို့ဒီသူ့အစိုးရကအဲ့ဒါကိုအတိအမှန်မပြုပါဘူးဒီသူ့အစိုးရကတော့ဒီအထူးသဖြင့် CDM ဆက်စမတွေကိုတို့ရဲ့မူရင်းဒီရာထူးအတိုင်းပဲအပြည့်မပြုတ်သွားတာပြုတ်သွားမှာဖြစ်တယ်။အဲသူတို့တွေကိုလည်းကျွန်တော်တို့ဂုံပြုတ်တဲ့အစီအစဉ်လေးလည်းပြုတ်လို့သွားမှာဖြစ်တယ်။ပေါ့နော်။ဆိုတော့အခုလိုမျိုး CDM ဆက်ဆံမတွေကိုသူတို့အလုပ်ဖြုတ်လိုက်ခြင်းအပြင်ကျောင်းတွေဖွင့်ဖို့အတွက်ခက်ခဲသွားမှာဖြစ်တယ်။အဲဆက်ဆံမတွေကိုလည်းအခုမှပဲခေါ်လို့လည်းအခုမှပဲ train လို့အခုမှခေါ်အခု train ဒီအခုတင်ခိုင်းဖို့အဆင်မပြေဘူးနော်။ဆက်ဆံမတယောက်ကိုအကောင်းကောင်းမွန်မွန်သူကို train ဖို့အချိန်ကြီးအများကြီးလိုအပ်တယ်။ဆိုအခုလိုဒီလိုမျိုး train ထားတဲ့ qualify ဖြစ်တဲ့ဆက်စမတွေကိုထုတ်လိုက်ပြီးမှဘယ်လိုပြောမလဲအတွေ့အကြုံရှိတဲ့ဆက်စမတွေအစားထိုးမယ်ဆိုတော့ဒီကလေးတွေအတွက်လည်းဒါရီကမကောင်းပါဘူးဆိုတော့ဒီဒါရီကတော့ impact တွေဖြစ်တယ်နော
်အခုလက်ရှိဒီဆက်ရနာတိန်းထားတဲ့အခြေအနေမှာလည်းဟိုကျောင်းသူကျောင်းသားတွေကိုယ်တိုင်ကလည်းဒီစစ်ကြုံပညာရေးအလုံးရှိဆိုတော့အဲဒီကြွေးကြော်သံတွေနဲ့သူတို့ဆန္ဒတွေထုတ်ပေါ်တာတွေဆန္ဒပြတာတွေတွေ့ရပါတယ်ဆိုတော့အဲ့ဒီမှာဒီစစ်ကြုံပညာရေးဆိုတော့အပိုင်းရောဆရာမတို့ဒီဘယ်လိုမြင်လဲရှင
်စစ်တုံပညာရေးဆိုတာတော့အဲဟုတ်တယ်အဲသူတို့ကအေးဒီခန်းစားချက်ကတအားလေးနဲ့ပါတယ်ဒီပြည်သူတွေရဲ့ပေါ့နော်သူတင်ကြောင်းကြီးကြောင်းသားတွေရဲ့ခန်းစားချက်ကတအားလေးနဲ့တကယ်ကျွန်မထင်တယ်ဟိုသူတို့ကလက်ပေါင်းများဆိုတာကျွန်မတို့လည်းဒီစစ်အာဏာရှင်အောက်မှာပေါ့နော်ဒီစစ်အာဏာရှင်ပေးရဲ့ပညာရေးအောက်မှာရှိပင်းလာတာပေါ့နော်ဆိုတော့ဟိုတိုင်းရင်းသားဖြစ်တယ်ဆိုတော့လည်းကိုယ်တိုင်းရင်းသားရဲ့ပညာကိုတိုင်းရင်းသားရဲ့တမိုင်းကြောင့်ကိုတိုင်းရင်းသားရဲ့နိုင်ငံရဲ့ရည်ရည်ချက်တွေကြောင့်မတင်ခဲ့ရအောင်ပေါ့နော်ဆိုတော့တစ်ဖက်မှာလည်းတို့ကစစ်အစိုးရဖြစ်တယ်ဆိုတဲ့အတိုင်းပဲတို့လိုချင်တဲ့ပုံစံရအောင်လို့ပဲသူတို့ကလုပ်မှာဖြစ်တယ်ပြီးတော့လူတွေရဲ့လွတ်လပ်စွာတွေးတော်ဆုံးဖြတ်ခွင့်လူတွေရဲ့လွတ်လပ်စွာဒီ creative thinking တို့ပြီးရင်ဒီ critical thinking တို့ဆိုတာတို့ကအဲ့လိုမျိုးတွေကိုအားပေးခဲ့မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒီအဲစာတင်တဲ့အခါမှာလဲဒါချက်ဒါဖြီဆိုရဲပုံစံဖြစ်သွားတယ်ဆိုတာတကယ်တော့အဲ့ဒါကသူတို့ဒီတိုးတက်တဲ့အတွေးခေါ်တွေတွေးခေါ်မှုတွေပေါ့နော်အဲဒီ train စမ်းတွေးခေါ်မှုတွေကိုသူတို့လက်မခံဖြစ်လို့ပဲဖြစ်တယ်ဆိုတော့လက်ခံတယ်ဆိုလို့ရှိရင်လဲဒါစစ်အစိုးရပဲဖြစ်တော့မယ်နော်စစ်အစိုးရဆိုတဲ့အတိုင်းသူတို့အဲ့ဒါတွေလက်ခံမှာမဟုတ်ဘူးဆိုတော့ပြည်သူတွေကအဲ့ဒီဘဝကိုပြန်မသွားချင်လို့ဖြစ်တယ် Trong đó lưu người lại bỏ nó cho nó này ngạc, bên nhà ấy của bà mà ấy nên trả kể. Nhưng nó trên này ngạc, người trả mà tổng bà ấy cũng nên trả kể chứa. Ấy là hồ, cho nó là thấp đi mà, thì trong đó ấy, thì dù ấy là thấp đi mà khăn chứa nó. Rồi, ấy là sẽ trọng mùi lỗ thì sức chung bên nhà ấy, cho nó là bình bác tế lưu cho nó là lưu trên bà ấy.
So, siapa korang leh dulu si anak sih seni awam sih dia leh di penyanyi boleh tujuh orang ni aye. So, kalau aku di siapa ni ni aku lo NUG muda ni ni so ya mah dua penyanyi uji ni ni utau yang tensang di lai aye siapa yang nak tensang ni boleh jadi awam sih.
Okay, baik. Jom aku jauh di sini ni mah be mungkin aku nanti mah be cerita awam di mah. Jom aku lo jadi kong jadi tuan ini muka be aye jom. No, aye nak bye.ในการที่เขามาอยู่เอสโตยูเคโลมาเซฟตี้ตรงนี้จริงจังเลยไอ้เรื่องนั้นมาเราพยายามลาบีมาจังว่าที่ชิมปีเนี่ยมาเบ้กว่าเนาะลุงเยาว์นี่เป็นมาปีนี้เอสโตจังว่าลูกเป็นเหยื่อไปจังโอ้หนีในลูกเป็นเหยื่อกว่าเนาะที่ชิมปีได้ปีนี้ลุงนั้นนี่มาจังว่าปาวุลลูกชาเก๋นี่เขียนบาดาสก้าอาชีพอยู่ปีนี้ปงจังกว่าเนาะไอ้ที่เขาเรียกลำเนี่ยอาชีพนี้มาเลยจังว่าปาวุลมาลูกชาเก๋ไป
แล้วเราจะมาเย็บกระชับไปปีนี้มาสกิลเดียวเลยย้ายลูกผู้ดูแลมาโอ้เป๊ะไปหมดที่การทาร์บีรอโอ้ผิวเปลี่ยนจังเลยมาที่การสังเกตตัวผู้ชิลเช่นโอเคจะมาดูผิวเปลี่ยนจังเลยที่เกี่ยวกับดูแค่งานนี้เป็นมาเลยผิวเปลี่ยนจังเลยที่บอกแค่ก่อนนะมันยังมาสาบีมาเฉยสาบีมาเสียสันนู่นอะไรก่อนนะผิวเปลี่ยนจังเลย
แต่ว่าแม่ตอนนี้ได้รู้ว่าเด็กที่เป็นเด็กที่เป็นคนที่ชิคเก้าก่อนแต่ว่าจะมาดูว่าเด็กที่ใครจะเชื่อกันก็ง่ายเลยใช่ไหมเด็กที่เป็นเด็กที่ชิคเก้าเนี่ยอาศัยอยู่ในคุกมาชิคเก้าเนี่ยที่เนี่ยเป็นการตั้งยันได้เลยที่เนี่ยยิ่งสิ่งเนี่ยเพราะเนาะฝรั่งละเช่นเนี่ยเพราะเนาะที่ตั้งเช่นเนี่ยแค่เนี่ยจูซ่าแค่กูมีเข็มบาดาสกันเนี่ยตัดจริงจังเลยกูก่อนเนาะกูจะฟังกันเนี่ยทำไมมีฟังกันเนี่ยในยี่ทำไมมีที่ไห ြင်းလာခဲ့ရတော့အဲ့တိုင်းရင်းသားတွေအဲ့ဒီခံစားချက်တွေကြွားနားလေအဲ့လိုဆိုတော့အခုအနာဂတ်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပြီးရင်ဖက်ဒရယ်ပညာရေးစနစ်တွေတည်ဆောက်ရေးလုံဆောင်သွားတဲ့အချိန်ကြီးမှာလည်းပေါ့နော်အကောင်းဆုံးဖြစ်အောင်ကြွားပြန်ပြီးမှတည်ဆောက်ဂျူပန်ကျိုးပန်သွားချင်ပါတယ်အဲဆောင်းကုံပေါ့နော်ကျွန်တော်တတ်နိုင်လို့ရအကောင်းဆုံးဖြစ်အောင်ကျွန်တော်ပါဝင်ပြီးမှအဲကြိုးစားသွားချင်ပါတယ
်ဆရာမဂျာထွန်းဖန်အခုလိုအချိန်ပြီးပြီးတော့ဒီလိုမြန်မာပိုင်းကိုဖြည့်ထားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင
်ပါအန်ယူဂျီအစိုးရပညာရေးဒုဝန်ကြီးကြားထွက်ပံကိုမဲ့အင်ဂျင်နိုင်ဆက်သွယ်မေးမြန်းပြီးတင်ဆက်ပေးခဲ့တဲ့စင်ငင်ညသကဝိုင်းအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်နေဆက်ပြီးနားဆင်ရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံးကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပိတ်မှတ်ထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပိတ်မှတ်ထားလာနေတာတွေ့ရကြောင်းတောက်ကြနေကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအနေရှိနိုင်တဲ့အဆင့်သုံးဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လတည်းကိုရောက်လာပြီးဖြစ်ပေမဲ့အနာသိမ့်မှုကိုဆက်နဲ့ဆက်ရပြမှုတွေကတော့ဆက်လက်ပေါ်ပေါက်နေစေဖြစ်ပါလေ။ကလေး၊ဖားကန့်၊နေပြည်တော်ပြင်မနာ၊ပခုတ်ကူ၊ရှမ်းပြည်မြောက်ပိုင်း၊နမ့်ဆန်၊မူဆယ်၊မော်လမြိုင်၊ရေး၊တဝဲ၊ကရင်ပြည်နယ်ကောက်ကရစ်၊ဖះသုံးစု၊ဗန်အံမြို့တွေဆန္ဒပြခဲ့ကြတာပါ။မြန်မာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဖြင့်ပထမအတုပ်စစ်တင်းလန်းပြီးဆုံးသွားပြီဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြောကြားလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဦးရီမွန်ကတောက်ကြနေ့မထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်းလန်းစစ်ဝဲအဖြစ်ဖော်ပြထားပြီးစစ်ဝဲဆောင်အဖြစ်အဆောင်နဲ့လက်နက်ကင်ဆောင်မထားတဲ့တင်းလန်းသား100လောက်တော်ရင်တနေရာမှာဆေးပြချီတက်နေတာတွေ့ရပါတယ်။
tenang ni ni mana kan tenang ni kalau ada lupa biasa. Corona virus khusus musanya ini buat ini jauh. Ibu ini mahu bayi season ni buat yang net tolong pilih ni raba. Toda sampai pilih ni memilih ni kini naja bazi. Ibu ini naas ni tu Yesus semalai. Semalai pilih ni raba.